ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကော်မီရှီလီမြို့မှာဖြစ်ပွားခဲ့တဲ့အထူးခံဘုံခွဲတက်ခတ်မှုတွင်မှလူပေါင်း40ကျော်သေဆုံးပြီးတော့ဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။ IS Islamic စစ်တပ်ရအဖွဲ့ကအဲ့ဒီတက်ခတ်မှုကိုသူတို့စီစဉ်တာဖြစ်တယ်လို့ပြောပါတယ်။တူရကီနိုင်ငံနယ်စပ်အနီးမှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတွင်မှဒဏ်ရာရရှိခဲ့သူတွေထဲမှာ VOA ရဲ့ Khat Bada အစီအစဉ်ရဲ့သတင်းတောက်ဇာနာအူမာလည်းပါဝင်ပါတယ်။ဘုံပေါက်ကွဲမှုကသူနေထိုင်တဲ့အပတ်မန့်အဆောက်အုံကနေမီတာ50လောက်အကွာအဝေးမှာဖြစ်ပွားခဲ့ပြီးသူ့ရဲ့ဇနီးနဲ့ကလေးနှစ်ယောက်လည်းဒဏ်ရာရရှိခဲ့တယ်လို့ VOA ကပြောခဲ့ပါတယ်။ဘုံပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်အနီးပတ်ဝန်းကျင်မှာနေရတဲ့သူ့ရဲ့ဆွေမျိုးတွေကတချို့ဟာပျောက်ဆုံးနေပြီးတော့သူတို့ဟာပျို့ကျပျက်စီးနေတဲ့အဆောက်အုံတွေရဲ့အောက်မှာရောက်နေတာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ဆီးရီးယားလူအခွင့်အရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့ဝင်ဖြစ်တဲ့ရာမီအဗ်ဒူရာမန်ကတော့ဒီထရက်ကားပေါ်မှာထောင်ပြီးတော့အသေးခံဘုံခွဲတိုက်ခတ်မှုကြောင့်ကွက်စလီမျိုးရဲ့အနောက်ပိုင်းကခတ်လူမျိုးရဲ့ပီတုစစ်အဖွဲ့ယုံမျက်နှာစာကိုပြိုကျသွားစေခဲ့တယ်လို့အဘရက်မီဒီယာကပြောဆိုခဲ့ပါတယ်။လေတက်အခြေစိုက်စခန်းအပဝင်မျိုးရဲ့တခြားဘက်တချမ်းကိုတော့စီးရီးယားအစိုးရတပ်တွေကထိန်းချုပ်ထားတာပါ။ IS အဖွဲ့ကအမတ်တရင်ဌာနရဲ့ website ဆာမျက်နှာပေါ်ကနေထုတ်ပြန်တဲ့ကြေညာချက်မှာတော့ခတ်လုံးလုံးရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောဆိုပါရခင်ဗျာ။